ဖွဲ့စည်းပုံအခြေခံဥပဒေမှာမန်တိုင်ကြီး300တာရှိပြီးသတင်းမီဒီယာဖြစ်တဲ့စတုထမန်တိုင်ဆိုတာမရှိတဲ့အကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ကပြောတာဟာနားလည်ခံယူမှုလွဲမှားခြင်းသာဖြစ်တယ်လို့သတင်းအဖွဲ့အစည်းတာဝန်ရှိသူတချို့ကသုံးသပ်ကြပြီး NLD ပါတီထိပ်တန်းခေါင်းဆောင်တူအနေနဲ့သတင်းမီဒီယာကိုမန်တိုင်တစ်ခုအဖြစ်လက်မခံခြင်းတဲ့သဘောများလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။မန္တလေးမြို့မှာကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအပြီးဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုအဲ့ဒီလိုပြောလိုက်တာပါအကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမန္တလေးမြို့ဆာကူရာပရင်စက်စ်ဟိုတယ်မှာဩဂုတ်လ22ရက်ကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့အခြေခံဥပဒေအရစတုထမှန်တိုင်းဆိုတာမရှိကြောင်းမန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောဆိုလိုက်တာပါအ
ခြေခံဥပဒေမှာမနိုင်300ပဲရှိတယ်ကျစီမနဲ့ဥချွေးမနဲ့ဥပဒေမနဲ့နော်ဆောင်းမနဲ့ရှိဒါနိုင်ငံလကမှာလေးနောက်တည်းရေးလိုက်သူကပို့မှာအဓိကပြည်သူတကယ်မှန်ပြရအစိုးရလုပ်တဲ့ဟာလည်းတကယ်မှန်ပြရတယ်နောက်ပြီးတော့တကယ်မှန်ပြဆန်ဆွဲနေဖြစ်တဲ့ဟာလည်းပြရဒါမှပြည်သူကဆုံးဖြတ်ပေးမှာ
ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေကဖွဲ့စည်းပုံဥပဒေမှာလဲအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးဆိုတဲ့လွတ်လပ်တဲ့မန္တန်ကြီး၃ရက်ရှိပေမဲ့ဒီမန္တန်300အမှန်ကန်တရားမျှတစွာလှုပ်ဆောင်ရလားဆိုတာကိုသတင်းမီဒီယာတွေကစောင့်ကြည့်ဖို့တို့ရေးသားလို့ရှိပါတယ်။ဒါကြောင့်လဲအခြားမန္တန်ကြီး300ရက်နီးတူဝိုင်းရင်ဒီမိုကရေစီနိုင်ငံဒီအပါအဝင်တိုင်းပြည်အများစုကသတင်းမီဒီယာကိုပါမန္တန်တရက်အဖြစ်ထည့်သွင်းသတ်မှတ်လာခဲ့ကြတာပါ။အရင်စေအစိုးရလက်ထက်တုန်းကလိုပဲလက်ရှိ NLD အစိုးရလက်ထက်မှာသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတာသတင်းမီဒီယာတွေအနေနဲ့အစိုးရတာဝန်ရှိသူတွေကိုအလွယ်တကူမေးမြန်းလို့မရနိုင်တာတွေအပေါ်ပြည်တွင်းပြည်ပမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကြားဝေဖန်မှုထွက်ပေါ်နေချိန်မှာပဲမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်စရုဒ္ဓမန္တန်နဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနားလည်မှုလွဲမှားခြင်းသာဖြစ်တယ်လို့ယူဆကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှဦးမြင့်ကျော်ကဆိုပါတယ
်စရုဒ္ဓမန္တန်ဆိုတာကတင်စားပြီးပြောဆိုတာဟုတ်သူလူကျနာကလောက်တာမှန်နိုင်ဆိုပြီးတော့လေဒီမီဒီယာကတဘောကနေရာတောင်းတာလည်းမရှိတော့ဘူးအခုတော့ဒီမှန်နိုင်တုံးရက်ကိုစောင့်ကြည့်ပြီးတော့ဝေဖန်ရေးသားတယ်ထောက်ပြရေးသားတာပေါ့နော်အစိုးရပဲရေးတာလည်းမဟုတ်ပါဘူးကောင်းတဲ့ပြဿနာတွေလည်းရေးဘူးတော့အဲ့ဒီတဘောတဘာဝကိုနားမလဲတာလားသူမဟုတ်အဲ့ဒါကိုအယူဆကောက်ရဲပြီးတော့လောက်တာမှန်နိုင်နေရာလားတောင်းတယ်လို့ယူဆနေတော့အဲ့ဒါကနားလည်မှုလွဲတာလို့ပဲကျွန်တော်ထင်တယ်နော်
တိုင်းပြည်တစ်ခုကိုထိန်းချောင်းမောင်းနှင်နေတဲ့မန္တန်ကြီးသုံးခုနဲ့ဒန်းတူသတင်းမီဒီယာတွေကလည်းစရုဒ္ဓမန္တန်အဖြစ်လာရောက်ပူးပေါင်းတာကို NLD ပါတီထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အနေနဲ့လက်ခံခြင်းမမရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။အဲ့တော့ဒေါက်တာဇော်မြင့်မောင်မန္တလေးတိုင်းဝန်ကြီးချုပ်အနေနဲ့ပြောလိုက်တာကတော့ဒီပွဲစည်းပုံအခြေခံဥပဒေမှာမန္တန်ကြီးသုံးရရှိတယ်သတင်းမီဒီယာအနေနဲ့မန္တန်တရားအနေနဲ့လာပြီးတော့ဒီထဲမှာလာပုံပေါင်းတာတော့သူလည်းမခံဘူးဆိုတော့သဘောမျိုးပြောတယ်လို့ပဲကျွန်တော်တို့ကနားလည်တယ်အဲ့တော့ဟိုထောက်ပြတယ်ညွန်ပြတယ်သတင်းချက်လက်တွေရယူတယ်ဆိုတဲ့ကိစ္စမှာတော့မီဒီယာကိုခွင့်ပြုထားတယ်သို့တော်လည်းပဲအခုဒီကမ္ဘာလုံးမှာဖြစ်နေတဲ့သတင်းမှားတွေကိုပေါ်ပေါ်များများဖြန့်ချီပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍတွေမှာပြည်သူလူထုထင်အောင်ထင်မှားဖြစ်အောင်လုပ်တာကျွန်တော်မြန်မာနိုင်ငံမှာနေမဟုတ်ပါဘူးဘယ်မှလိုက်ပဲနဲ့မှန်မှန်ကန်ကန်ရေးသားမယ်ဆိုလို့ရှိရင်တော့သရုပ်ကမှန်နိုင်ဖြစ်မှန်ရက်တည်နိုင်တဲ့အခြေအနေမျိုးရောက်မယ်လို့ကျွန်တော်ကတော့မြင်တယ
်မန္တလေးတိုင်းဝန်ကြီးချုပ်ကတော့ကိုလိုရာကိုဆွဲရေးပြီး NLD အစိုးရကိုဝေဖန်တဲ့သတင်းတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ
်ကျွန်တော်တို့အတိအကျပါလဲဆိုလို့ရှိရင်ပြည်သူတကယ်မှန်ရအဲ့ဒီသတင်းဟာမပြတ်ဘူး impartial ဖြစ်ရမယ်ဘယ်မှလိုက်ရဘူးဆန္ဒပြတယ်သူကသူဆန္ဒပြတာမီတာကကဲ့လို့ NLD ပေါ်မှာယုံကြည်မှုရှိလို့ဘယ်သူအားဖို့ခင်ဗျားတို့မဖြစ်ဘူးဖြေရမယ်တောင်းခင်ဗျားတို့တောင်းဖို့
မြန်မာနိုင်ငံမှာလူအများစုသတင်းရယူဖတ်ရှုနေရတဲ့နေရာဟာလူမှုကွန်ရက်မီဒီယာတွေကတဆင့်ဖြစ်ပါတယ်သတင်းမှားနဲ့တာဝန်ခံမှုမရှိတဲ့သတင်းဌာနတချို့ကိုထောက်ပြပြီးအစိုးရဘက်တာဝန်ရှိသူတဦးကစရုဒ္ဓမန္တန်တစ်ခုလုံးကိုအခုလိုခြုံပြီးအပြစ်တင်ပြောဆိုတာဟာအခြေခံအားဖြင့်လွဲနေတယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ်
ဒရင်းကနာရေးကြီးခဲ့တယ်ဒီလိုရင်းစေဆိုလက်ထက်တခြားလုံးမှာဒီသတင်းမီဒီယာကမြန်မာပြည်မှာဖြစ်နေတဲ့ဟာတွေအလုံးမောင်းချရတဲ့ဟာတွေကိုဟိုဘလစ်ကွန်မန်ထုတ်ပေါ်ပြနေပြပေးခဲ့တာသတင်းမီဒီယာသို့တော့ဟိုဒီနောက်ပိုင်းဟလာစူးရတွေဖြစ်လာတဲ့ခါကျရင်ဝေဖန်ထောက်ပြတဲ့ဟာတွေလည်းမနှိမ့်ညွတ်ရရှိနေနောက်ကဆိုရှယ်မီဒီယာပလက်ဖောင်းပေါ်မှာဟိုပွားစားကျင်းနေတဲ့ ဟိုတောင်းခံမှုရှိတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနဲ့ရောပြီးပြောတယ်ရောပြီးနားလည်ရင်တော့အဲ့ဒါတော့ရေဆတ်လွဲနေတဲ့သဘောလို့ကျွန်တော်ထင်တယ်အဲ့ဒီမျိုးဟိုဆန့်ကျင်တဲ့ဆန့်ကျင်ရေးတဲ့ဟာမျိုးတကူပဲကောက်ချက်ချမှာမီဒီယာတစ်ခုလုံးကဒီလိုဖြစ်နေတယ်ဆိုတဲ့ဟာမျိုးကြတော့လေအဲ့ဒါလေဟိုတကယ်တမ်းကျတော့ရေပြီးရပြီးတာလွဲနေတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံမှာလွတ်လပ်စွာသတင်းရယူခွင့်သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရှိရေးစတဲ့အချက်တွေကိုလက်ခံပေမဲ့လွဲမှားတဲ့သတင်းတွေမတင်ပြမိစေဖို့ကိုလည်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကထောက်ပြပြောဆိုခဲ့ပါတယ်။ Sakura Princess Hotel ကဆွေးနွေးပွဲမှာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတို့နဲ့ပတ်သက်ပြီးသတင်းရယူရမှာအခက်အခဲတွေရှိနေသေးကြောင်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့တယ်လို့ MPC ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။